Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49ရိုကသာမက VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါပါ။ဆိုမာလီယာနိုင်ငံမှာကားဘုံပောက်ကွဲမှုနှစ်နေရာမှာဖြစ်ပွားခဲ့ပြီးပြည်내ပြည်ထရေးဝန်ကြီးတဦးပေါင်းအနည်းဆုံးလူ20သေဆုံးခဲ့ရပါတယ်။ရိုဟင်ဂျာတွေကိုမွေးဖွားမှုထိန်းချုပ်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတွေမှာစတင်လှုပ်ဆောင်နေပါပြီ။မောင်တော်ခင်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ဒုက္ခသည်အများစုနေထိုင်ရာဒေသတွေမှာရှိတဲ့စပါးခင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကစတင်ရိတ်သိမ်းနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညွင်။
ခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီထိုင်းနိုင်ငံမှာလူတက်မှုနဲ့ဒေသစီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံရုပ်ချိန်ရဲ့နောက်ထပ်တစ်လရွှေ့ပြောင်းလိုက်ပါပြီ
။ဒီဘက်ကအငယ်တို့ဘက်ကအကြောင်းပြခဲ့တဲ့ထိုင်းလူစားနဲ့တင်ထားတဲ့စာမျက်နှာ336မျက်နှာပေါ်မှာသူတို့ဖြည့်ချင်းချက်ဒီပြည်စုံအောင်မပြီးနိုင်လို့အရင်မဖြစ်သေးဘူးဆိုတဲ့ပေါ်လည်းဖြစ်နေပါတ
ယ်။တရားခံတွေရဲ့အကျိုးဆောင်ရှင်တွေဘက်ကပြောကြားချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။မကြခင်နားဆင်ကြရမှာပါ။တခါဒီရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးပြီးဘင်္ဂလားဒေ့ရှ် Cossacks ဘဇာကိုရောက်နေတဲ့ကလေးတွေရဲ့အာဟာရပြတ်လတ်မှုအခြေအနေနဲ့ပတ်သက်လို့ UN UNICEF ရဲ့ပြောခွင့်ရသူရဲ့ပြောကြားချက်ကိုလည်းနားဆင်နိုင်ပါတယ်။အဲဒီနောက်မှာဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ဒေါ်လာလတန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းအစီအစဉ်တွေနားဆင်ရမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပါမယ်ရှင်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာကားဘုံပောက်ကွဲမှုနှစ်ခုကြောင့်ဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်ထရေးဝန်ကြီးအပါအဝင်အနည်းဆုံးလူ20သေဆုံးရပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပဲအဲ့ဒီမှာဘုံပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း350ကျော်သေဆုံးခဲ့ရတာမှာဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်ထရေးဝန်ကြီးမာဒိုဘီနူနာသေဆုံးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ပောက်ကွဲမှုနှစ်ခုကြောင့်ဒဏ်ရာရသူက40ကျော်ပါတယ်။ပထမပောက်ကွဲမှုဟာနာမည်ကျော်နာဆာဟဘို2ဟိုတယ်မှာဖြစ်ပွားခဲ့ပြီးဟိုတယ်ကိဝါမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုဖောက်ခွဲလိုက်ပြီးတဲ့နောက်မှာအယ်ရှဘတ်လက်နက်ကင်တွေကဟိုတယ်ကိုဝန်းစီးခဲ့တာဖြစ်ပါတယ်။တနသမအနည်းဆုံး3ဟိုတယ်ထဲမှာရှိနေပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်နေဆဲပဲလို့ဆိုမာလီယာအရာရှိတွေကပြောပါတယ်။အစိုးရစစ်သားတွေလည်းဝစ်ဆင်ထားတဲ့တနသမအနည်းဆုံး9ဦးကဟိုတယ်ထဲဝင်သွားပြီးဝန်ကြီးတွေနဲ့လွှတ်တော်အမတ်တွေရှိရာဒုတိယတပ်ကိုတက်သွားပြီးသူတို့ကတယောက်ပြီးတယောက်ပြတ်တက်ခဲ့တယ်ဆိုပြောပါလေအလောင်း7လောင်းကိုပါသူတွေ့ရခဲ့တယ်လို့မျက်မြင်သက်သက်တူက VOE ကိုပြောပါလေဟိုတယ်ထဲမှာပိတ်မိသူတွေလည်းရှိနေပါသေးတယ်ဒုတိယကားဘုံပောက်ကွဲမှုကအရင်လွှတ်တော်အဆောက်အဦနာမှာဖြစ်ပွားခဲ့ပြီးတေဆုံးပျက်စီးမှုဘယ်လောက်ရှိလဲဆိုတာမသိရသေးပါဘူးဒီစနေနေ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာပါလို့ Chef El Shabab စစ်သွေးကြွအဖွဲ့ကကြေညာပါလေ
ကတလိုနီးယားဒေသအစိုးရအဖွဲ့ဖျက်သိမ်းလိုက်တာကိုလက်ခံဖို့စပိန်ဘိုဟုအစိုးရကအမိန့်ထုတ်ထားပေမဲ့ကတလိုနီးယားဒေသတီးခြားလွတ်လပ်ရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းအာနာကနေပြန်ရုပ်သိမ်းခံရတဲ့ကတလိုနီးယားသမ္မတကာလက်စ်ပွစ်ဒီမွန်ကစနေနေ့မှာပြောပါတယ်စပိန်နိုင်ငံမှာတချိန်ကအတိုင်းအတာတစ်ခုတည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကတလိုနီးယားဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကက်တလိုနီးယားလွှတ်တော်မှတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်ကကက်တလိုနီးယားပါလီမန်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်စပိန်ဝန်ကြီးချုပ်မာရီယာနိုရဂျွိုက်ကကက်တလိုနီးယားပါလီမန်ကိုဖျက်သိမ်းတဲ့အပြင်ဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကက်တလိုနီးယားဒေသရဲ့ရဲတပ်ဖွဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုလည်းတာဝန်ကနေရက်စက်လိုက်ပါတယ်ကက်တလိုနီးယားအစိုးရကိုဖျက်သိမ်းပိုင်ခွင့်ဟာဒီဒေတာရင်းပါလီမန်တစ်ခုတည်းသာမှာရှိကြောင်းကက်တလိုနီးယားသမ္မတပွစ်ဒမွန်ကပြောပါတယ်ဒီခွဲထွက်ရေးကိုကက်တလိုနီးယားပါလီမန်အတွင်ဆုံးဖြတ်ရမှာထောက်ခံမဲ80ကန့်ကွက်မဲ10မဲနဲ့ဂျားနီမဲ2မဲနဲ့အတည်ပြုခဲ့တော့တာပါကက်တလိုနီးယားဒေတာလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုဟိုအစိုးရကကက်တလိုနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးဒေတာအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုစပိန်အထက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ
်။ကင်ညာနိုင်ငံနိုင်အိုဘီကကဝါကန်ဝေ ဆင်းရဲသားရက်ကွက်မှာရွေးကောက်ပွဲဆန္ဒပြသူတွေကိုစနေနေ့မှာရဲတွေကမျက်ရည်ရုံပုံတုံးပြီးလူစုခွဲခဲ့ပါတယ်။တောက်ကြန်နေ့ကတော့အဲ့ဒီရက်မှာစီးပွားရေးလုပ်ငန်းရာနဲ့ချီမိရှုခံခဲ့ရတယ်လို့တရှိရီဒုတ်တွေကင်ထားသူတွေကအိမ်တွေဆိုင်တွေမှာလူရတာတွေဖြစ်ပွားခဲ့ပါတယ်။ကင်ညာတိုက်ခန့်ခေါင်းဆောင်ရိုင်လာအိုဒင်းကကိုထောက်ခံသူအများစုပါတဲ့လူငယ်အမျိုးသားတွေဟာရဲတွေကိုလှောင်ပြောင်နှောက်ယှက်ပြီးမျက်ရည်ရုံဘုံတံမခံရအောင်ထွက်ပြေးကြတာပါ2009ခုနှစ်တုန်းကကင်ညာနိုင်ငံမှာရာနဲ့ချီပြီးတေဆွန်းအောင်လုပ်ခဲ့တယ်လို့ပြောကြတဲ့ကီချူကူတိုင်းရင်းသားလက်နက်ကိုင်အဖွဲ့မွန်ကီကီတီတဲတာကိုလာနေပြီးဆိုတဲ့ကောလာဟာလာတွေကနေတောက်ကြနေအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါဒီသတင်းပြန့်နှံ့လာပြီးမိနစ်ပိုင်းအတွင်းမှာပဲကင်ညာရွေးကောက်ပွဲအပေါ်မှာဒေါသထွက်နေတဲ့လူအုပ်ကြီးဟာရရလက်နက်တွေဆွဲကင်ပြီးသူတို့နယ်မြေကိုခုခံဖို့အတွက်လှုပ်ခဲကြတာဖြစ်ပါတယ်အဲ့ဒီမှာရိုက်နှက်မှုကြောင့်တဦးသေဆုံးရတာပါကင်ညာနိုင်ငံမှာအတိုက်ခံတွေရဲ့ဒေသတချို့မှာလုံခြုံရေးပြဿနာကြောင့်ကျတပရင်းတွေကသမရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးရွေးကောက်ပွဲကော်မရှင်အကြီးအကဲကတော့ရှစ်ဆက်လုံမှာကိုတနင်္လာနေ့မှာပြောကြမယ်လို့ပြောပါတယ်ရွေးကောက်ပွဲကော်မရှင်ကချက်သပရင်းနေမဲမပေးနိုင်တဲ့အဲ့ဒီနေရာတွေအတွက်မဲပေးမှုကိုရွှေ့ဆိုင်းပေးခဲ့ပေမဲ့ဘယ်နေ့မဲပေးဖို့လုပ်မယ်ဆိုတာကိုထပ်မကြေညာသေးပါဘူ
းအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ပထမဆုံးလှုပ်ခဲ့တာတွေထဲမှာတစ်ခုကတော့ TPP လို့ခေါ်တဲ့ Pacific ရာဝန်ဒေသမိဖက်ပူးပေါင်းဆောင်ရွက်ရေးလိုလတ်စွာကုန်သွယ်ရေးသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်တာပဲဖြစ်ပါတယ်ဒီစာချုပ်ဟာအမေရိကန်အလို့သမားတွေအတွက်ထိခိုက်နစ်နာတယ်လို့သူကဆိုပါတယ် TPP ကနေနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာအေရှားပီးဘော့မူဝါဒကိုစွန့်လွတ်ဖို့ရည်ရွယ်တယ်ဆိုတာသမ္မတတက်တန်း6လရှိလာပြီးနောက်အရှင်းလင်းဆုံးဖြစ်နိုင်ချေအထောက်အထားတစ်ခုဆက်ရှိနေပါတယ်အရင်ကရှိထားတဲ့အေရှားပီးဘော့မူဝါဒကိုအစားထိုးဖို့အလားတူပြည့်ပြည့်စုံတဲ့မူဝါဒတစ်ခုကိုချပြမလားဆိုတာအမေရိကန်တာဝန်ရှိသူတွေကအခုထိမပြောသေးပါဘူးဒါပေမဲ့Mr. Trump တမနာဖြစ်လာပြီးကလေးကပထမဆုံးအကြိမ်ဖြစ်နောက်ထပ်ဒီနောက်သတင်းပတ်တဲ့အာရှဒေသကိုခီးထွက်ချိန်မှာပုံပြီးကြေပြန့်တဲ့မဟာဗျူဟာတစ်ခုရဲ့အရေးလက္ခဏာတွေထွက်လာနိုင်ရှိနေပါတယ
်ဘီယိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မော်နော့ခင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ရင်ဂျာဒုက္ခသည်အများစုနေထိုင်ရာဒေသတွေမှာရှိတဲ့စပါးခင်းတွေကိုစပားခင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကစတင်ရိတ်သိမ်းနေပါပြီ။စနေနေ့မှာမောင်နှောခင်မှာရှိတဲ့စပားစိုက်ပျိုးဧက9000ကိုအစိုးရကစတင်ရိတ်သိမ်းတာပါ။အဲ့ဒီဒေသတွေကမြို့စကြီးရွာမှာစနေနေ့ကစတင်ပြီးရိတ်သိမ်းနေပြီလို့မောင်နှောဒေသစိုက်ပျိုးရေးဌာနတာဝန်ခံဦးသိန်းဝေကပြောကြားကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒေသကအများစုကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချတဲ့အတွက်သူတို့စိုက်ပျိုးထားတဲ့ရိတ်သိမ်းချိန်ရောက်နေပြီဖြစ်တဲ့စပားတွေကိုရိတ်သိမ်းတာပါ။ရိတ်သိမ်းထားတဲ့စပားတွေကိုဘာဆက်လုပ်ရမလဲဆိုတာမသိသေးပါဘူးလို့တာဝန်ခံအရာရှိကပြောကြောင်းလည်းဖော်ပြထားပါတယ်။စပားရိတ်သိမ်းမှုအလုပ်သမားတွေကိုတခြားနေရာကနေဘတ်စကားတွေနဲ့ခေါ်ယူခဲ့တာဖြစ်ပါတယ်။လူခွင့်အဖွဲ့တွေကတော့အခုလိုရန်ဂျာတွေစိုက်ပျိုးထားတဲ့စပားတွေကိုရိတ်သိမ်းတာဟာရခိုင်ပြည်နယ်ကနေရန်ဂျာတွေစနစ်တကျဖယ်ရှားဖို့အတွက်အစိုးရလှုပ်ဆောင်မှုရဲ့အစိတ်အပိုင်းတစ်ခုလို့ဆက်ဆွဲကြတယ်လို့ Human Rights Watch အဖွဲ့က Phil Robertson ကလည်းစပားရိတ်သိမ်းမှုကိုအစိုးရတာဝန်ရှိသူတွေဦးစီးပြီးလုပ်ကင်တာဟာဒီလင်မီကစပားတွေထက်စိုက်ပျိုးတဲ့သူတွေအတွက်ပိုးပြီးစိုးရိမ်တာထင်ရှားတယ်လို့ဝေဖန်ပါတယ်။ပြီးခဲ့တဲ့ဩဂုတ်25ရက်နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက6,000လောက်ရှိပြီလို့ကုလသမဂ္ဂကပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားဒေသမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြောင့်မှာတာဖာနှုံထိန်းချုပ်ရေးအစီအစဉ်တစ်ခုလုပ်ဖို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ရှိသူတွေကစီစဉ်နေကြောင်း AFP သတင်းတပုတ်မှာဖော်ပြပါတယ်။ကော့ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ဒုက္ခသည်မိသားစုတွေကတချို့မှာကလေး19ဦးအထိရှိတာတွေဇနီးတယောက်ထက်ပိုရှိနေတာတွေတွေ့ရတယ်လို့အဲ့ဒီဒေသကမိသားစုစီမံရေးဌာနအကြီးအကဲကပြောပါတယ်။တာဖွာနှုံထိန်းချုပ်ရမယ်ဆိုတဲ့အသည့်မျိုးရိုဟင်ဂျာတွေကြားမှာမရှိသလောက်ပဲလို့သူကဆိုပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာအမျိုးသမီးတွေထဲမှာ6ယောက်လောက်ကဘင်္ဂလားဒေ့ရှ်ကိုရောက်ပြီးနောက်မီးဖွားခဲ့ပြီးအမျိုးသမီး2000နီးပါးကိုဝန်ရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုမရအောင်တားဆီးတဲ့စီမံကိန်းကိုကောက်ဆက်ဘဇားဒေသမိသားစုစီမံကိန်းတာဝန်ရှိသူတွေစတင်ခဲ့ပေမဲ့အခုချိန်ထိဆိုရင်ကွန်တွန်းအထုပ်ရေ950လောက်ပဲဖြန့်ဝေနိုင်တာပ
ါဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားရာကနေပျက်စီးနေတဲ့မာရာဝီမြို့ပြန်လည်ထူထောင်ရေးလုပ်နေချိန်မှာ မပေါက်ကွဲသေးတဲ့ဘုံနဲ့ ID ဖောက်ခွဲပစ္စည်းစုစုပေါင်း 2000 ကျော်ကိုအစိုးရတပ်ဖွဲ့တွေကသိမ်းဆည်းရမိပါတယ်။အနောက်ပိုင်းမန္တနာကိုဌာနချုပ်ကအကြီးအကဲတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးအီမန်နျူယယ်ဂါစီယာကတော့အခုတွေ့ရှိခဲ့တဲ့ဘုံနဲ့ဖောက်ခွဲပစ္စည်းတွေကိုစစ်တပ်ရဲ့ကြီးကြပ်မှုနဲ့ပောက်ကွဲမှုမရှိအောင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။အဓိကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာတွေမှာမော်တီလက်နက်ကင်အဖွဲ့ဆင်ထားတဲ့ထောင်ချောက်တွေကိုစစ်တပ်ကရှင်းလင်းနေရဆဲဖြစ်တဲ့အတွက်အခုဒီအဲ့ဒီနေရာတွေကိုအရက်သားတွေကိုတွားခွင့်မပြုသေးပါဘူး။ IS စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဒီလက်နက်ကင်အဖွဲ့ဟာမာရဝီမြို့ကိုတိုက်ခိုက်ခဲ့ပြီးမေလာထဲမှာပဲတင်ပိုက်ခဲ့တာဖြစ်ပါတယ်။ဒီလက်နက်ကင်အဖွဲ့ကသူတို့တင်ပိုက်ထားတဲ့နေရာတွေတော့ပောက်ကွဲစေတဲ့လက်လုပ်ဘုံအများပြားချထားတာမို့ဖိလစ်ပိုင်စစ်တပ်ကသူတို့ကိုဝေဟင်ကနေတိုက်ခိုက်ခဲ့ရတာဖြစ်ပါတယ်
။မကြာသေးခင်ကအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းဒေသမှာမိုးခေါင်တာပင်လယ်ကမ်းရိုးတန်းတစ်လျှောက်ဟာရီကိန်းမုန်တိုင်းနဲ့ရေကြီးတဲ့ရာသီဥတုဖောက်ပြန်မှုတွေဟာဒေသတစ်ခုထဲမှာဖြစ်ပွားခဲ့တာပါ။ဒါတွေဟာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်လာတယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ NASA အဖွဲ့ရဲ့အန်နဝါဗီရသိပ္ပံပညာရှင် Bill Peters ကပြောလိုက်ပါတယ်။
အော်တိုဘာလာ29ရက်တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားကြတာပါအခုပထမဆုံးနားဆင်ကြမှာကတော့ထိုင်းနိုင်ငံမှာတည်တံစီရင်ချက်ချခံထားရတဲ့မြန်မာလူငယ်2ဦးရဲ့အယူခံရက်ရွှေ့ဆိုင်တဲ့သတင်းဖြစ်ပါတယ်ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့ဟာနာဝစ်သဝစ်ထရိတ်နဲ့David Miller တို့2ဦးအသက်ခံရမှုမှာတည်တံအပြစ်ပေးခံထားရသူမြန်မာလူငယ်2ဦးရဲ့နောက်ဆုံးအယူခံရက်ကိုအစိုးရရှေ့နေဘက်ကရှောက်လဲချက်ပြန်ပြင်ဖို့နောက်ထပ်တလတိုးပေးဖို့တောင်းဆိုထားပါတယ်။အခုလိုတလရွှေ့ဆိုင်းမှုအပေါ်မှာတရားခဏ်တွေရဲ့အကျိုးဆောင်ဥပဒေပညာရှင်တွေကအကောင့်ဘက်ကနေရှုမြင်ကြကြောင်းအပြေဆုံးကိုထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ဗြိတိရှားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတဲ့လိင်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်2ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့ကကော်စမေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်ဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်အောက်တိုဘာ22ရက်ကိုကျော်လွန်လာခဲ့ပြီးတဲ့နောက်မှာတော့တလတိုးပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့တာဖြစ်ကြောင်းတရားခဏ်ရဲ့အကျိုးကိုမြန်မာတန်ရုံးနဲ့အတူလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်ခေါ်တောင်းချက်မှုကအစိုးရရှိနေတဲ့ကနေပြီးတော့တရားရုံးကိုရှောက်လဲချက်တင်ရမယ်ဖြစ်မှာရှောက်လဲချက်ဆိုတာကဒီအင်္ဂလိပ်ဒီဘက်ကနေပြီးတော့တင်ထားတဲ့ဒီအယူခံအကြောင်းပြချက်တွေပေါ်မူတည်ပြီးတော့ဒီအချက်တွေဟာဒီအယူခံအကြောင်းပြချက်တွေဟာအင်္ဂလိပ်ဘက်ကတော့မှန်ကန်တယ်ဒါကြောင့်မို့ကလေးတွေအပြစ်မရှိဘူးပြောထားတဲ့အချက်တွေပါဒီအချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အချက်တွေကိုဥပဒေအရရှင်းပြပြီးတော့တရားရုံးမှာရှောက်လဲချက်တင်ရမှာကအစိုးရရှိနေတဲ့အတော်ဝင်ပိုင်းမှာအဲ့တာဝန်ရတကယ်တော့22ရက်ဆယ်လအဒီ2018ရပြည့်သွားပါတယ်ဒါပေမဲ့အစိုးရရှိနေတဲ့ကတော့တလဖတ်ပွန်တကြောင့်မို့22ရက်ဆက်တလ2018ခုရချင်းတိုးပြလိုက်ပါတယ
်ဒီလိုနောက်ထပ်တလထပ်တိုးတောင်းဆိုတာဟာအခြေအနေကောင်းတစ်ခုဖြစ်နိုင်တယ်လို့လည်းတရားခဏ်အကျိုးဆောင်ရှိနေဒီဘက်ကယူဆနေကြပါတယ
်ဒီဘက်ကအငယ်တို့ဘက်ကအကြောင်းပြချက်တွေခိုင်နှုန်းစာနဲ့တင်ထားတဲ့စာမျက်နှာ316မျက်နှာပေါ်မှာသူတို့ဖြည့်ချင်းချက်ဒီပြည်စုံအောင်မပြီးနိုင်လို့အရင်မဖြစ်သေးဘူးဆိုတဲ့ပေါ်လည်းဖြစ်နေပါတယ
်မြန်မာရွှေပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။အခု Causes ဘဇာရောက်ကလေးငယ်တွေရဲ့ကျန်းမာရေးအခြေအနေကိုပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကကလေးတွေမှာအသက်ကိုပါအန္တရာယ်ပေးနိုင်တဲ့အာဟာရချို့တက်မှုတန်ကိုခံစားလာရနိုင်ခြေရှိနေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်ကုလသမဂ္ဂရုံးချုပ်ရှိရာဂျနီဘာကနေ VOA သတင်းတောက်လီဇက်ရှလိုင်းရဲ့သတင်းပေးပို့ချက်ကိုဒေါခင်မျိုးသက်ကပြောပြမှာပါရှင
်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF အနေနဲ့ရင်ဂျာဒုက္ခတဲ့ကလေးငယ်တွေကြာအဟာရချို့တက်မှုအတိုင်းအတာဘယ်လောက်ဆိုးဝါးနေလဲဆိုတာကိုမသိကြပါဘူး။ဒါကြောင့်အဟာရအတိုင်းအတာဘယ်လောက်ရတယ်ဆိုရဲစစ်တမ်းကောက်ယူနေတာဖြစ်ပြီးနိုဗ ెంబ ာစင်းကောက်ယူပြီးစီချိန်မှာအချက်လက်တွေသိလာရတော့မယ်လို့ UNICEF အဖွဲ့ပြောခွင့်ရမရက်ဆီမကာတို့ကပြောပါတယ်။
What we already know is that the combination of malnutrition, sanitary conditions and disease
ဒုက္ခတွေကိုနေရာချထားပြီးတဲ့နေရာတွေမှာအာဟာရဓာတ်ချွတ်တက်မှုတခိုးရေးတန့်ရှင်းမှုအခြေအနေနဲ့ယောဂဖြစ်ပွားမှုတွေအားလုံးပေါင်းစပ်လိုက်ရင်ကလေးငယ်တွေအတွက်အတော်ဆိုးရွားတဲ့အနေအထားဖြစ်လာနိုင်တယ်ဆိုတာကိုကျမတို့သိထားပြီးဖြစ်ပါတယ်
။ရခိုင်မြောက်ပိုင်းမှာအကျန်းဖက်မှုတွေဖိနှိပ်မှုတွေကြောင့်ဩဂုတ်လ25ရက်နေ့ကစပြီးထွက်ပြေးရောက်ရှိလာတဲ့ရိုဟင်ဂျာက6သိန်းကျော်ရှိနေပါတယ်။ဒီဒုက္ခဒေရီတဲမှာယာနုံ60လောက်ကကလေးငယ်တွေဖြစ်ပါတယ်။အောက်တိုဘာလလယ်လောက်မှာအစုလိုက်အပြုံလိုက်နေဆက်ကိုရောက်လာပြီးပိတ်မိနေတဲ့ရာထောင်ချီတဲ့ကလေးငယ်တွေကို UNICEF ကစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီထက်ကကလေးငယ်ဒါဇင်ပေါင်းများစွာဟာဆူဆူဝါဝါအာဟာရချို့တဲ့နေတဲ့အတွက်အရေးပေါ်အသက်ကကုသဖို့လိုအပ်နေတယ်လို့လည်းမကာရိုကပြောပါတယ်။နေစည်းမချဆရာဝန်များအဖွဲ့ရဲ့ဆေးစစ်ချက်တွေအရကလေးငယ်ပေါင်း103ယောက်မှာ14ယောက်ဟာအဆိုးအဝါဆုံးအာဟာရချို့တဲ့မှုဒဏ်ကိုခံရတာတွေ့ရတယ်လို့လည်းပြောပါတယ်။
This is an extremely small number of children, so these numbers are not representative. But what they do tell us is that at least
ဒုက္ခသည်တွေကိုနေရာချထားပြီးတဲ့နေရာတွေမှာအာဟာရဓာတ်ချို့တဲ့မှုတခိုးရေးတန့်ရှင်းမှုအခြေအနေနဲ့ယောဂဖြစ်ပွားမှုတွေအားလုံးပေါင်းစပ်လိုက်ရင်ကလေးငယ်တွေအတွက်အတော်ဆိုးရွားတဲ့အနေအထားဖြစ်လာနိုင်တယ်ဆိုတာကိုကျမတို့သိထားပြီးဖြစ်ပါတယ်
တစ်ချိန်တည်းမှာပဲကူးစက်ယောဂပြန့်ပွားမှုအန္တရာယ်ကိုလည်းစိုးရိမ်နေရတယ်လို့ UNICEF ပြောခွင့်ရမကာရိုကပြောပါတယ်။တချို့ကောက်ဆစ်ပစားမှာအတော်အကြာနေလာခဲ့တဲ့ကလေးငယ်တွေရောနောက်ထပ်အသက်ရောက်လာတဲ့ကလေးငယ်တွေမှာပါဝက်သက်ယောဂဖြစ်ပွားတာကိုလည်းတွေ့နေရတာပါ။ဒါအပြင်လူရည်များပြီးကြက်ကြက်တဲတဲနေရတဲ့စခန်းတွေမှာကိုယ်လက်တန့်စင်ဖို့အတွက်ရေကောင်းရေသန့်မရတဲ့အခြေအနေနဲ့နေထိုင်ရတဲ့ကလေးငယ်တွေအတွက်ဝမ်းပြက်ဝမ်းလျှောယောဂနဲ့ဝမ်းကိုက်ယောဂဖြစ်ပွားမယ့်အန္တရာယ်တွေလည်းရှိနေတယ်လို့ပြောပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ဟာကမ္ဘာကစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်လာနေပါတယ်။အစင်းရဲဆုံးဒေသမှာပြိပက္ခပြင်ထန်တာမှုပြဿနာဖြစ်ရှင်းနိုင်မှုကိုသာအဓိကထားကြပေမဲ့တိုးတက်ဖွံ့ဖြိုးဖို့နှစ်ပေါင်းများစွာကြာမြင့်နိုင်ကြောင်းဦးအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဒုတိယအစင်းရဲဆုံးဖြစ်တဲ့ရခိုင်ပြည်နယ်အကြောင်းကမ္ဘာမီဒီယာတွေစိတ်ဝင်စားနေကြပါတယ်။ဘင်္ဂလီအနွယ်ဝင်အများအပြားထွက်ခွာမှုနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ကိုလူသိများနေပါတယ်။တပြည်လုံးမှာစင်းရဲသားဥယျာဉ်40ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပြီးရခိုင်ပြည်နယ်မှာတော့80ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။တပြည်လုံးမှာစင်းရဲသားဥယျာဉ်ကျဆင်းလာခြင်းမှာရခိုင်ပြည်နယ်မှာတော့တိုးပွားနေပါတယ်။ရခိုင်ပြည်နယ်သားတအူးရဲ့တနစ်ဝင်ငွေဟာမြန်မာနိုင်ငံသားတအူးရတဲ့တနစ်ဝင်ငွေရဲ့တဝက်တောင်မရှိဘူးလို့သိရပါတယ်။ရခိုင်မှာလူဦးရေ3,000-2,000ရှိပါတယ်။အိမ်မီးချင်းဘင်္ဂလားဒေ့ဟာရခိုင်ပြည်တဲ့လေးစားသာကျယ်ဝန်းပေမဲ့လူဦးရေက165,000ရှိပါတယ်။ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှမွေးဖွားနှုန်းမြင့်မားမှုလူငယ်တွေနိုင်ငံများမှာအလုပ်လုပ်မှုစတာတွေကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နည်းပါးနေပုံရပါတယ်။မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတောမှာတော့90ရာခိုင်နှုန်းဟာမွတ်စလင်ဖြစ်နေပါတယ်။ဒါကြောင့်စင်ရဲနွမ်ဘာပြည်ပြိပက္ခပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါတယ်။
ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရည်ရှိပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြည့်ရှင်းနိုင်မဲ့သဘောရှိပါတယ်။လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်။ရခိုင်တိုင်းရင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနှွေးနှွေးဖြစ်စေပါတယ်။မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းယဉ်ကျေးစိတ်ရေးကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကမွတ်စလင်လက်နက်ကိုင်ကရန်လုံနေစေဖြစ်ပါတယ်။အခြားခရိုင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြည်နယ်တစ်ခုလုံးကြီးလန်စွာစားဖြစ်နေပါတယ်။လူအဖွဲ့အစည်းအချင်းချင်းကွာဟမှုကြီးမားလာလေလေ အားလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြစ်ရှာနိုင်ဖို့ခက်ခဲလေလေဖြစ်လာတယ်လို့အာနန်ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။2012လူမျိုးရေးအထူးဂရုနောက်ပိုင်းယုံကြည်မှုတိဆောက်ရတာခက်ခဲလာတဲ့အတွက်ကူးတန်းရောင်းဝယ်ရေးကျဆင်းလာပါတယ်။ချုပ်ချယ်ခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်။လုပ်ငန်းကံကံမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ်။
ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏာကော်မရှင်ကအကြံပေးထားပါတယ်။ကြောက်ပြူအထူးစည်းဝါးရေးဇုံရဲ့အကျိုးသက်ရောက်မှုအလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခံစားရမယ့်ကောင်းကျိုးဆိုးပစ်တွေကိုသုံးသပ်ဖို့ဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာလိုအပ်တဲ့လုံသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းလန်းရေလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြုပ်နှံဖို့နဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းထားပါတယ်ခင်မီစိုက်ပျိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါတယ်အခြေခံအဆောက်အုံတိဆောက်ရေးဂုံတွဲရေးလူဝင်မှုကြီးကြပ်ရေးဒုက္ခတွေနေရာချထားရေးလူကုန်ကူးမှုနဲ့မွေးရစေမောင်းကူးမှုတိုက်ဖြတ်ရေးအကြမ်းဖက်မှုတိုက်ဖြတ်ရေးနေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရှ်နဲ့လက်တွဲလုပ်ကံရမယ့်လုပ်ငန်းတွေဖြစ်ပါတယ်ဒါပေမဲ့နေဆက်ရေးရမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာအမြင်ချင်းကွဲပြားပါတယ်ဒါလို့အမြင်ချင်းအယူဆချင်းကွဲပြားခြားနားတာကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းသင့်တယ်လို့အာနန်ကော်မရှင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့ကုန်တွယ်နိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ၁ရက်နေ့ထုတ်မြန်မာတိုင်းမှာဖော်ပြပါတယ်မောင်တော်မြို့နယ်ကရင်ချောင်းကမ်းပါဒေသကမြေဧကတရားမှာကုန်တွယ်ရေးနဲ့ကုန်ထုတ်လုပ်ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်လေယာထောက်ကုန်နဲ့ရေဆွဲပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ပင်ကလာဒေ့ရှ်ရတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီးပွားရေးဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုင်းတာမြင့်ဗတ္တိန်ဖြစ်လာမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြကြရပြီးအခုဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ Eden အတုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Dressing down
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက DRESSING dressing ကအဝတ်စားဝတ်တာ DOWN down ကတမန်အဖြစ်အောက်လိုရည်ညွှန်းတာဖြစ်ပေမဲ့လို့ဒီနေရာမှာ short တာကိုဆလိုတာဖြစ်ပါတယ်ဒါကြောင့်စကူထုံးရဲ့တရိုက်ဒီဘဲကတော့အဝိစာကိုရှော့ဝေတာဖြစ်ပါတယ်တနည်းတော့ပွဲနေပွဲတိုင်အဝိစာမျိုးမဟုတ်ပဲတမန်နေ့စဉ်အင်ဂျီမျိုးကိုဝေတာကိုဆလိုတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကနေဆင်းသက်လာတာဖြစ်ပြီးစစ်တပ်မှာစီမင်းဖောက်ဖျက်လို့အေးအေးယူခံရတဲ့တပ်သားတဦးအနေနဲ့အခမ်းအနားနဲ့တရှိမှာထုတ်ပြီးရာထူးတစိ့ဖြုတ်ချခံရတဲ့အလေအချင်းကနေဆင်းသက်လာတာဖြစ်ပါတယ်ဒါအပြင်တမန်တစ်ခုခုလုံးလို့အဆူခံရတယ်ဆိုရင်လေဒီအတုံးကိုရည်ညွှန်းသုံးနိုင်ပါတယ်။တကယ်တော့ dressing down idiom ရဲ့အဓိပ္ပာယ်ကနှစ်မျိုးရှိတာဖြစ်ပါတယ်။ပထမကစောစောကကျမရှင်းပြခဲ့သလိုပဲစစ်တပ်မှာအေးအေးယူခံရမှုကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်ဘဝမှာတော့အဆူခံရတာ၊ရှုံ့ချပြစ်တင်ခံရတာ၊အကဲ့ရဲ့ဝေဖန်ခံရတာကိုဆိုလိုတာဖြစ်ပါတယ်။ dressing down ဆိုတဲ့နောက်အဓိပ္ပာယ်ကတော့ casual ဆိုတဲ့တာမန်ဝတ်စားမျိုးဝတ်တာကိုဆိုလိုတာဖြစ်ပါတယ်။ဥပမာအမေရိကန်မှာဆိုရင် formal ဝတ်စားဆိုရင်အနောက်တိုင်းပစ်စုံအပြည့်ဝတ်ရတာဖြစ်ပါတယ် dressing down day လို့ခေါ်လို့ရှိတဲ့တောက်ကြနေ့တွေဆိုရင်တော့အမျိုးသားတွေဆိုရင်ရှာအင်ကြီးဂျင်းပေါင်းပြီးနှစ်လုပ်ကိုလာနိုင်တာကိုဆိုလိုတာဖြစ်ပါတယ် dressing down ရဲ့ပထမပိုင်းရှင်းပြတဲ့အဆူခံတဲ့အဓိပ္ပာယ်မျိုးနဲ့သမ္မတ Donald Trump ရဲ့ဝေဖန်စရာဖြစ်နေတဲ့လူရတွေကြောင့် Republican Party မှာအထင်ကြီးအထက်လွတ်တော်မှ John McCain ရောသမရဟောင်း George W. Bush ကရော ဖြစ်တဲ့ဝေဖန်တဲ့မိကွန်းတွေကို၄ရက်တာတွင်ရှေ့စဉ်နောက်စဉ်ပြောခဲ့ကြတဲ့အတွက်ကြောင့် CNN သတင်းဌာနကြီးက George W. Bush joins John McCain in dressing down Donald Trump လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The boss gave John a good dressing down for being late for the important meeting.
John nga yee chi de si pwe pwe de nau cha lo sia thama ye su go kan kan yi khan lai ya de lo chei be ya ba de. U ma go nau ta khaw le la chi cha ya aw ma.
The boss gave John a good dressing down for being late for the important meeting.
Ku se le tin pya pi ma ga ro
to run out of time
ဖြစ်ပါတယ်ဆာလုံးပေါင်းက TO2RUNOUT out to run out ကကုန်ကန်နည်းဖြစ်တာ OF off TIME off time ကအချိန်ဖြစ်ပြီးစကစုခွင့်ရဲ့တိုက်ရိုက်ဒီဘက်ကတော့အချိန်ကုန်ကန်နည်းဖြစ်တာကိုဆိုလိုတာဖြစ်ပါတယ် idiom ဆိုရဲ TOI ဒီဘက်ကလည်းတိတ်မကွာလှပါဘူးအချိန်တိတ်မရှိတော့တာအချိန်တိတ်မကြံတော့တာပေးထားတဲ့အချိန်နဲ့မလောက်တာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်အနေနဲ့နျူကလ িয়ার စွမ်းရည်တွေကိုမြင့်တင်ရမှာတိုက်ချင်းပြည်ဒုံးလေးနှစ်တွေမှာနျူကလ িয়ার ထိပ်ဖူးတက်နိုင်အောင်စူးစမ်းနေတယ်ဆိုတဲ့တိုးတက်မှုတွေရရှိတဲ့အတွက်ကြောင့်လေအမေရိကန်မျိုးသားလုံချုံရေးအကြံပေးပုဂ္ဂိုလ်ဗိုလ်ချုပ်ကြီးဟောင်းဟာဘတ်မက်မာစတာကမြောက်ကိုရီးယားရဲ့ကဘာကကင်တွေဖြစ်ရှိရမှာအချိန်သိမ့်မရှိတော့ဘူးလို့သတိပေးခဲ့တဲ့အတွက်ကြောင့် Fox ရုပ်သံထွင်ဌာနက World running out of time to deal with nuclear Kim and North Korea လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary ran out of time before she could finish her exam
Mary ကစာမေးပွဲဖြေလို့မပြီးသေးခင်အချိန်ကကုန်သွားခဲ့တယ်သူစာမေးပွဲဖြေတာအချိန်မလောက်ခဲ့ဘူးလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Mary ran out of time before she could finish her exam.
ခုနောက်ဆုံးတင်ပြပေးမှာကတော့
back into a corner.
ဖြစ်ပါတယ်ဆာလုံးပေါင်းက back back into back into ကတွန်းပို့ခံရတာ corner corner ကတောက်ဆိုတော့စကစုထွင်းရဲ့တဲ့ရဲ့ဒီဘက်ကတော့တောက်ကိုတွန်းပို့ခံရတာဖြစ်ပါတယ် idiom ဆိုရဲတော့ white ဒီဘက်ကတော့လူတူပြေးပေါက်မရှိအောင်တောက်မှာပြိမ့်မိနေတာတနည်းထွက်ပေါက်မရှိပဲပြိမ့်မိနေတာကိုဆိုလိုတာဖြစ်ပါတယ်လူတူတွေနဲ့ထွက်ပေါက်မရှိအကြအတဲတွေ့နေတယ်လို့လည်းဆိုနိုင်ပါတယ်ဒီအသုံးကိုမြောက်ကိုရီးယားနျူကလ িয়ার လက်နက်အသုံးပြုမှုနဲ့ပတ်သက်လို့အမေရိကန်ပါဝင်ကုလသမဂ္ဂကတန်ခါပိတ်ဆို့မှုတွေဝိုင်းချမှတ်ခါအရေးယူခဲ့တဲ့အတွက်ကြောင့်ရုရှားသမ္မတဗလာဒီမာပူတင်ကပြဿနာကိုဖြေရှင်းရမှာအခြေတင်ဆွေးနွေးမှုတွေနဲ့ဖြေရှင်းမှာမြောက်ကိုရီးယားခေါင်းဆောင်ကိုတောက်ပိတ်ခံရအောင်မလုပ်ပါနဲ့လို့ပြောခဲ့ရကနေ NBC သတင်းဌာနက Putin on North Korea crisis don't back Kim Jong-un into a corner လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe was backed into a corner there was no way out so he quit his job
Joe ကတောက်ပိတ်မိနေတယ်ထွက်ပေါက်မရှိတော့သူလဲအလုတ်ကန်နေထွက်လိုက်ရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe was backed into a corner. There was no way out, so he quit his job.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
dressing down to run out of time. Back into a corner.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနေခင်ပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VO American တန်ရက်တင်းငွေနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ပြန်လည်ထုတ်လွှင့်ပေးမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနိုင်ကြရမှာပါကိုအောင်အောင်စီစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေကျွန်တော်အောင်ပါကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့တွန်းအားပေးဆောင်ရွက်လာတဲ့အကြောင်းပါဒီလိုတန်ခတ်ရေးယူမှုလုပ်လာတာတွေဟာမြန်မာဒီမိုကရေစီရေးအတွင်းကူးပြောင်းမှုပေါ်ဘယ်လိုရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါဒီကနေ့ညပင်နိုင်ဆွေးနွေးမယ့်သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသပ်ချက်ဆောင်မတွေရေးနေတဲ့ကိုပါပါရန်ကုန်ပါနောက်တစ်ဦးကတော့ဒေါက်တာတင့်ဆွေပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမတ်ဖြစ်ပါတယ်။ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါ။တခြားဒီလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးသွားမှာပါ။အခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင့်ပြတ်မှတ်ထားအေးအေးယူဖို့လှုပ်လာတဲ့ဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့တကယ်တမ်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးယူမယ်ဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ရခိုင်ပြည်နယ်မှာဒါလူမျိုးတုံးတက်ချက်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ရခိုင်ပြည်နယ်ကိစ္စဟာလူအခွင့်အရေးရှိတော့ကနေကြည့်လို့ရှိရင်ဆိုရင်ကြာကောင်းတယ်ဆိုရဲကိစ္စမှန်ပေမဲ့ဒီကိစ္စကိုသမိုင်းကြောင်းအပါဝင်ရှိတော့ပေါင်းစုံကနေပြီးတော့သုံးသပ်ဖို့လိုပါတယ်။ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှိတော့ကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါဝင်အနောက်နိုင်ငံကြီးတွေကပြက်ကက်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအရေးယူမယ်ဆိုတဲ့စကားမျိုးပြောလာလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့အခုတခါတော့ကျွန်တော်ဒေါက်တာတင့်ဆွေကိုမေးချင်ပါတယ်ခင်ဗျာဒေါက်တာတင့်ဆွေပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်နောက်ဆုံးရေခင်ဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကတည်းကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလူလူမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါတယ်။တနင်္ဂနွေလုံးကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆဆွဲတွေအများကြီးဖြစ်လာတယ်။အဲ့လိုကနေမှမကြည့်။နောက်ဖြည်းဖြည်းချင်းဒီသတင်းတက်လာတာတွေကိုချိန်ခိုင်းပြီးတော့အဲ့လိုဖြစ်ကြတယ်။အဖြစ်ပြီးတော့တချို့ကဟိုအေးအေးယူမှုလို့မကြင်ညာတာမဖြစ်အောင်ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့သင်တန်းတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာ့ဘဏ်ကတောင်မှဟိုအကူအညီတွေရက်မယ်ဆိုတာတွေလောက်တောင်ပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့ခုစစ်တပ်ကောင်းဆောင်တွေသာဥတီထားမယ်လို့ဖြစ်လာတယ်ခင်ဗျအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့အဲနိုင်ငံတကာကကြားသိနေကြတယ်ကကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တလူပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကမှန်ကန်သင့်လျော်တာတွေတော့ဖြစ်လာနိုင်တယ်ပေါ့သို့တော့ကျွန်တော်တို့နိုင်ငံအဖို့တော့ဟိုဖြတ်မြတဲ့အမဲစကြီးတခုတော့ထင်သွားခဲ့တယ်ဒါအတော့ကိုစိတ်မကောင်းစရာဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရသေးခင်ဗျ
ဟုတ်ကဲ့ဟိုအခုတခါအလှည့်ပေးချင်တာတော့ကိုအောင်မိုင်းပါခင်ဗျကိုအောင်မိုင်းဝင်ရောက်ဆွေးနွေးပြပါခင်ဗျ
အခုဆွေးနွေးကြရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်မိုင်းပါပထမဆုံးပြောချင်တာကကျွန်တော်တို့ပြည်တွင်းကိုကျွန်တော်ပြည်သူတွေကပဲဆုံးဖြတ်မှာဖြစ်တယ်ဆိုရဲအခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ပြည်သူလူထုမှာလာမကုန်ကန်းနိုင်ငံစွမ်းအားတွေရှိတာဖြစ်ပါတယ်က တနည်းစဉ်းစားကြမယ်ဆိုင်ရှင်ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အချက်နှစ်ချက်လောက်စာအုပ်ဆွေးနွေးခြင်းတယ်။အရင်ကအနာချင်းခေတ်ကလုပ်ခဲ့တဲ့နိုင်ငံကဆိုင်ရှင်နဲ့တနည်းဥတည်နေတဲ့နိုင်ငံကဆိုင်ရှင်တွေကြားမှာမတူညီမှုတွေရှိနေတယ်လို့ကျွန်တော်ထင်တယ်။ဒီတက္ကသိုလ်ရှင်တွေဖြစ်တော့ပြစ်မှတ်ထားပိတ်ဆို့ရေးယူရမှာအရင်ကဗိုလ်ချုပ်တွေနဲ့စစ်အုပ်စုအပိုင်းဝိုင်းဝယ်ပြစ်မှတ်ထားတယ်။အခုလည်းစစ်ဗိုလ်ချုပ်တွေဝယ်ပြစ်မှတ်ထားမှာဖြစ်တယ်လို့သိရတယ်။ဒါလုံးကဗျာမတူတာကအရင်ကပြစ်မှတ်ထားပိတ်ဆို့ခံရတဲ့ဗိုလ်ချုပ်တွေကတိုင်းပြည်အာဏာကိုရထားတဲ့အစိုးရဖွဲ့ဝင်ဖြစ်နေကြတယ်။ဒီအတွက်ဆက်ရှင်လုပ်ငန်းတွေမှာရှုပ်ထွေးသွေးဖြစ်တာမျိုးတချို့တွေတွေ့ရတယ်။မပါဘူးမှာဟောပြီးတပီလုံးဆက်ရှင်ချခံထားပြီဖြစ်နေတယ်။ခဏတော့ရှင်းရှင်းလင်းရှိတယ်လို့ကျွန်တော်ထင်တယ်။စစ်တပ်ကအစိုးရရဲ့နေပြည်တော်ဘက်ကိုတောင်းနေတာဖြစ်တော့စစ်ဘုံကျုပ်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူလုပ်မယ်ဆိုရင်တက်ဆိုင်တဲ့ပုံကိုယ်လေးရင်ကိစ္စဖြစ်လာပါလိမ့်မယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့အခုတခါကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်။ဆိုတော့ဒီပထမပေါ်လေးဒီရခိုင်ပြည်နယ်ကဒေသခံမွတ်စလင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးတော့ထွက်သွားပြီးတဲ့အခါမှာနိုင်ငံတကာကဝိုင်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဖြစ်တဲ့ဆိုပြီးတော့ဟိုဒေါ်ဆန်းစုကြည်အပေါ်ဝဲဝိုင်းပြီးတော့ပြစ်တင်ခဲ့ကြတာပါဒါပေမဲ့လည်းပဲနောက်ပိုင်းမှာကြတော့ဒေါ်ဆန်းစုကြည်ဒါမဟုတ်ဘဲနဲ့ဒီကိစ္စမှာအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကင်တွေမှုတွေကိုအဓိကဒီတာဝန်ပေးတဲ့သူတွေမှာတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးနိုင်ငံတကာကဟိုပြောင်းလဲပြီးတော့မြင်လာတာပေါ့လေဆိုတော့အဲ့ဒီအခြေအနေပေါ်ကြတော့ကိုကဟိုဘယ်လိုထင်ပါလဲခင်ဗျာဘာကြောင့်အခုလိုမျိုးဟိုဒီ focus ကဒေါ်ဆန်းစုကြည်ဘက်ကနေပြီးတော့ဒီစစ်တပ်ဒီခေါင်းဆောင်တွေဘက်ကိုဥလှည့်သွားတယ်လို့ထင်ပါလဲ
ကျွန်တော်အနေနဲ့ပြောချင်တာပထမကဒေါ်ဆန်းစုကြည်ကိုအနောက်နိုင်ငံတွေကနေရခိုင်ကိစ္စနဲ့ပတ်သက်ပြီးပေါ့အတိအကျပြစ်မှတ်ထားဝေဖန်တိုက်ခိုက်တယ်ပေါ့အခုနောက်ဆုံးလက်ရှိအနေနဲ့ကတော့ဒီပြစ်မှတ်ကဒီတမတော်ခေါင်းဆောင်ပိုင်းနဲ့တမတော်ဦးတည်ပြီးတော့ပြစ်မှတ်ထားပြီးဝေဖန်လာတယ်ပေါ့ကျွန်တော်အယူအဆပြောရရင်တော့ဒီလိုပြစ်မှတ်ထားတဲ့နှစ်ခုစလုံးကလွဲနေတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံတကာမှာပြောနေတာကနော်ရိုရှင်ဂျာပေါ့လေရိုရှင်ဂျာတွေကနိုင်ငံမဲ့ဥသားတွေဖြစ်နေတယ်ပြောတကယ်တခိုင်ပြည်နယ်လက်တွေ့ပြဿနာကနိုင်ငံသားမပြီးလို့ဖြစ်တာမဟုတ်ဘူးရိုဟင်ဂျာဆိုတဲ့အမည်နဲ့တိုင်းရင်းသားအခွင့်အရေးတောင်းလို့ဖြစ်တာပါတိုင်းရင်းသားအခွင့်အရေးတောင်းတယ်ဆိုရင်အတိတ်ပဲကပိုင်ဆိုင်မှုနေနေနဲ့အထုချအာဏာကိုဖဲ့တောင်းတဲ့သဘောမျိုးဖြစ်နေရဲ့အတွက်နော်ဗမာနိုင်ငံဗမာတိုင်းရင်းသားလူမျိုးတွေကလက်မခံဘူးလက်မခံတဲ့အတွက်ဒီကိစ္စကိုကိုင်တွေဖြည့်ရှင်းတဲ့နေရာမှာပဲတင်နော်ဒါလိုအပ်တဲ့အတိုင်းသာဒီအားသုံးကြည့်ခြင်းရဟာမျိုးရှိမလွဲမလျှောက်တာဖြစ်ခဲ့ပါတယ်။အဲပြန်ကြည့်မယ်ဆိုရင်တကယ်တမ်းရခိုင်ပြည်နယ်လက်ရှိအကျပ်တွေကအာသာအကျန်းဖက်အဖွဲ့ကနေပြီးတော့ဒီ ATS ကန်30ကိုတပြိုင်တည်းဝင်တိုက်ရနေဖြစ်တာပါ။ဒါကစနစ်တကျပြင်ဆင်ထားတဲ့စစ်စင်ကြီးတစ်ခုပါ။အဲဒီဟာအချက်ကိုနိုင်ငံတကာကနေပြီးတော့ဒီချက်ကြီးကိုဆက်သွက်ဖို့နော်ဖက်သုံးကပ်ဖို့ယူရင်းဖို့ပြက်ွက်ပြီးပြက်ွက်တဲ့အတွက်ရခိုင်ပြည်နယ်ပြဿနာအခုလိုရုပ်ရက်ဆင်းရဲဖြစ်ပြီးတော့ဗမာနိုင်ငံနဲ့ဗမာလူမျိုးတွေအပေါ်အပြစ်ပုံချကြကိစ္စမျိုးအများနိုင်ငံတကာအပြင်မှာဖြစ်နေတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်ပေးထားတဲ့သူတွေကိုအလှည့်ပေးပါရစေခင်ဗျာ။ကိုတန်းထိုင်အောင်လေလိုက်ပေါ်မှာရှိပါလားဝင်ရောက်ပြီးတော့ဆွေးနွေးပေးပါခင်ဗျာတို့တို့နဲ့လူရင်းလေးပြောပြပါခင်ဗျာ
ကျွန်တော်ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီနိုင်ငံသားဆက်ဆံရေးမူဝါဒကဟိုအရင်ဥပမာလက်ထက်ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီကုကြောင်းရေးရာတို့ရဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုတဲ့ပုံစံမျိုးနဲ့လာရင်းရနေတော့ဒီသမရအပြောင်းလဲဖြစ်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့ကဲတက်တက်ဆန်ဆန်ကြောင်းလဲမှုတွေနဲ့သွားဆုံတဲ့အချိန်မှာအခုလိုပြဿနာမျိုးကြီးဖြစ်လာတယ်လို့ကျွန်တော်တော့ယူဆပါတယ်နောက်တစ်ချက်ကဒီတင်ကြသေးခင်ကကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကအစားတစ်ကမ္ဘာလုံးကိုပြောတယ်မြန်မာနိုင်ငံရဲ့အစိုးရနှစ်ရက်ရှိနေတယ်ဆိုတော့အခြေအနေကလည်းပဲဒီအခုစစ်အစိုးရစစ်ကောင်းဆောင်တွေပေါ့နော်စစ်ကောင်းဆောင်တွေကတမတော်ကောင်းဆောင်တွေကဒီဆန့်ရှင်ပိတ်ဆို့ဖို့လှုပ်လာတဲ့သဘောတရားကအဲ့ကနေလည်းနည်းနည်းသက်ဆိုင်မလားဆိုတာမျိုးလည်းတွေးမိပါတယ်ဒါမှလည်းတစ်ခုရှိတာကရခိုင်ရေးကဟိုဒီတမတော်တွေကဒီနည်းမြေဆုံးရှုံးသွားမှာဆိုလို့ခုကံစစ်ကိုဆင်နွှဲရတယ်ဆိုတဲ့သဘောတရားကဒီမြန်မာနိုင်ငံမှာရှိတဲ့ပြည်သူအများစုရဲ့စိတ်ထဲမှာဒီရခိုင်ပြည်ကဘာသာရေးလူမျိုးရေးဆိုတာမျိုးနဲ့တွဲပြီးရှိနေတဲ့အတွက်ဒီနိုင်ငံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူရည်ရွယ်ထားတဲ့ဖွဲ့စည်းပုံက 金星一路路，这个个的年年一路路给啥的嘛？俺都老些匹马，俺都奶奶的走一下吧，看那。还说的也没干的那里边，你妈那干过，俺他妈爷爷爷现在在看嘛，不如牛地的不搞么呢？你那的不热，现在么来是个，我那边东大天津那路，就那里路边标记嘛的，看那。
好嘅，咁我而家啊，估得靠到，就那顾明明我嚟俾只嘛咧，顾明明我要算你俾我，咁样。
哎呦！美利坚越高位呢，不得比的，当然他难抓了嘞，只能难啊，单手的的。好，美利坚格林难难，我不讲啊，我讲。所以他就和阿米莱姆嘞，只能话标准的。阿米莱嘛，加罗嘞，说这路，你那些说地方呀，阿米莱姆当然路比啊，根本比路嘛没样啊的。第二个叫说，罗流修推你嘞，那可能是啊不喏。所以他叫罗罗流的，慢慢难难也的。我讲呀，有新买东西，就那公司的来干嘛玩咯？我们把我就那苦的掉了不？我就，早上咱都有预告不？哎，没老肯啊，五单水不对啊，把交嘞。啊，公司的就那来干了没？第五单水我早上有多对的钱嘛？给我一个零元的洗给嘞。我把就那我就先比到就那个，啊，半斤肉啊没的。哦，他说哎，这个东西绝对嘛，把你那早上都有敲干给的嘞，还努力不变咯？他说早上就讲人家没有标准的流行的收银嘞。做你呢，阿米有比如你那那都小干的，都会多嘛？我嘛不要阿米也阿妈有啥么啦？阿米也阿妈没啥么的，阿米有比那阿都比阿米有强么啦？啊，咱们有不能说，我那么你呢？其实我里表嘛拿来嘛，就老贵，就那老贵就表面。
OK， 接住啊，怎么样？接住啊，哥妹妹。OK， 高铁猫呢？我要催你表啊，怎么样？
我看这个呢，哎，你说的是对，这个叫哎，这个俺家这个是啥嘞？当然了，都可以吃那么，吃那么多嘞。啊，现在我们穿人家也看到了，便宜吃的。你看在哪里？俺们说的，俺们这屋里没的哦。再我都吃的，有些麻辣锅，什么炒的哦，人家搁那都吃的。你看在哪里？看苏州东方，不放我看，不放那油，是吧？人家说嘛，吃那个印度嘛，吃饱的。俺们你说哪里？哪家屋？你看在哪里？
咱们这个还是做了，做了啥了？所以说，阿古的每个人都到点时候没这么的，可能过年啊，表过娃啊，表多了不哩。所以说，就这边呢，你一看这大人啊，穆斯林的哈，他带那可以当初拉啊，拉的帮着没有，然后过娃啊，这个表多了不？所以说，来看家罗，阿古了没有？但看也有不？老年人的你那上月拉的看嘛？哦，第老年人的你那，第密码也那不得比着。你都看到的，伊呢不得比着，巴黎路比亚梅苏拉苗古，哦，当初他给的路，到达天水呢呢，第二话嘞，我们 American 呢呢哦，那我的乌幺八呢呢呢呢哦，玻璃。
哦，对了呀，第几场嘛？呢个那个个，哦，中山呢？呢个那个也六分六厘波，其他呢个呢波嘛，就是我要哦，上元墓里嘛，就是。他们讲，主要那个就是说，我这个地方嘞，哎，就是说的嘛嘞呗，也都就是说呢，也是就是说那苦苦亲近呀吧嘞。啊，可美国嘛，可能都要说你的路过，那是等你的 Donald Trump 啊，对啊，我明明表比我那年老的，也都记得我那么大没有撇的什么呀？大家没，哎，你路上你们那个嘛？哦，说这个，这么多广场里个，我提了个 PP， 这恰巧我个 PP 三千块的，但看一亩的两多钱，啊，就是的把片么来出来个，哦，前进步，哪个拉路就能挖到哦，哦，收益呢？一路片把片么来出来，你他都路撇大的，就能弄难撇大个，就能不比收益嘛嘞？我们那边一年个啊，都得低调一点喽。哎，这路来批路线，慢慢那个哈啊，调那个把米谷也木不比罗收多没？等你一批，慢慢那个哈啊，抖音抖音我偏要多没？你他批的，哎，一段来的哈，一年那个对，刚开始也批的路，顺流的路没有过。大概一些有些话嘛，我表面就带要那的，从些些的批的路，这样的话免的。那如果哦，一路就是娃娃呗，第八大一个长标的，草原木楼下木这点那个，没人敢露露，要把人干的哈，这路啊来边境里啊的，是的，怎么样？然后，哎那条地皮了，慢慢人干路标过，人干的库包嘛，人家也有木路来前边，这路哈，这路的没地呀嘞， အဲ့တော့ခံရတာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့လူမျိုးနဲ့ကျွန်တော်တို့လက်ရှိဆိုတာပေါ့နော်အဲ့လိုဖြစ်တဲ့အတွက်ဒါမှမဟုတ်ကံမကောင်းစရာဖြစ်ဖြစ်တစ်ခုကိုကျွန်တော်တို့ဖြတ်တန်းနေရတဲ့ကာလလို့ဟုတ်ကဲ့တော့တုံ့ပြန်ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်းဆွေဝယ်ဆက်ပြီးတော့မေးချင်ပါတယ်ဆိုတော့အမေရိကန်ပြည်အောင်စုမှာဆိုရင်အရင်ဒီသမ္မတဥပမာလက်ထက်တုန်းကတော့ဒီဒီမိုကရက်အစိုးရကနေဒီရီပက်ဘလီကန်အစိုးရထက်ပေါ့လေပိုးပြီးတော့ဆက်ဆက်ညှိနှိုင်းတဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်ဆိုတော့ဟိုဒါကြောင့်မလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးတယ်ဒါပေမဲ့ရီပက်ဘလီကန်တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတင်းတင်းမာမာဆက်ဆံတတ်ကြတယ်လို့ဆိုကြပါတယ်ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရအမေရိကန်မှာလည်းအစိုးရအပြောင်းအလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘလောက်ထိအောင်သက်ဆိုင်နေပါလဲ
။တလူပြကျွန်တော်ကဒီဗမာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်နိုင်ငံရဲ့အင်ဂျင်ရေးပေါ်လစီမှာပါတီနှစ်ခုကိုကျွန်တော်သိကြီးတော့ခွဲမိမမြင်ဘူး။ဘာကြောင့်လဲဆိုတော့အရင်တုန်းကပထမအုပ်ဆုံးဆန့်ကျင်လုပ်ခဲ့တာဘီလ်ကလင်တန်မှာသူလက်မှတ်ထိုးခဲ့တာသူလက်ထက်ကလူခွန်ရေးချုပ်ဖောက်မှုကိုအကြောင်းပြချက်ကနေပြီးတော့ဆန့်ကျင်နေဖြစ်လာတာပါအဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖအစိုးရရောကလည်းမြန်မာနိုင်ငံဒီမိုကရေစီကိုပြောင်းပြောင်းတင်းတင်းထောက်ခံအားပေးပါတယ် Obama အထိပေါ့နော် Obama မှာကျတော့ဒီဆန့်ကျင်ကိုရုတ်တဲ့အထိဖြစ်ပါတယ်အဲ့တော့ဟို Republican နဲ့ Democrat လို့မမြင်မနေအခု Donald Trump ကတော့ပုံစံတမျိုးကြတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုခံကံကောင်းမှုတခုဖြစ်ပါတယ်။ဒါကြောင့်သူလည်းပဲနှစ်နှစ်နေမလဲကျွန်တော်တို့ပြောလို့မရဘူး။သို့တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကမနေ့ကပဲကျွန်တော်တို့ပို့ချုပ်မှုကြီးမေအောင်လိုင်းကိုဖုန်းဆက်တယ်ဆိုတဲ့သတင်းလေးရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လုပ်ကြမယ်လို့ဟိုမျှော်လင့်ရပါတယ်ခင်ဗျ။ဟု
တ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီတရားလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလှကိုအလှည့်ပေးကြပါတယ်။အာကိုတီးလည်မှုကိုကျွန်တော်မေးမြန်းကြပါတယ်။ကိုတီးလည်မှုဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီခိုင်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရင်တော့ဒီလူ၄၅သိန်း၄၅၆သိန်းပြည့်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ။အဲ့ဒီအတွက်တော့နိုင်ငံတကာကဖိတ်ဆို့အရေးယူမှုဟာတော့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်တိုက်ခိုက်တပ်ဖြတ်ခဲ့တာကိုနော်ဒီခန့်အရေးမှာနိုင်ငံတကာနည်းနည်းသိရလိမ့်မယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဟိုအညာမီအောင်ကြီးအလှည့်ပေးခြင်းပါတယ်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗျာ။
ဟုတ်ကဲ့ပြောပါခင်ဗျာဝင်ရောက်ဆွေးနွေးပါအ
ဲဒီလိုကနခုလာတော့ဆိုင်ရှင်ချတာကတော့ကိုယ်လည်းပြောပြမယ်ဆိုလို့ရှိရင်ချရဲဟိုတရားဟောင်းပြန်ပြန်လာလားနော်ဒီချိန်မှာကျွန်တော်တို့တောင်းဆိုရလက်ထက်တုန်းကလည်းဒီဆိုင်ရှင်တွေကိုလိုက်ခဲ့တယ်အခုကနည်းနည်းလေးထူးခြားနေရတယ်ရှိနေရတက်နေတူကအစိုးရကိုဖွက်ထုတ်လိုက်တာမင်းကဒီလိုနာတာကျွန်တော်နားထောင်လိုက်တဲ့ခါကျတော့ရှုပ်တော့အမတ်ပြောက်သွားနေပြီးတော့အစိုးရကတော့ဒီမိုဒီစီများများကိုတွားနေတဲ့အစိုးရမသိချီအားမသိကြပါနဲ့လို့အမေရိကန်တို့တော့မပြောက်ရပြောတယ်အဲ့ဒါကြီးကပရမီလားဒီကောင်းမှုဆိုတော့ကျွန်တော်တို့ကနေ့ကျွန်တော်ရဲ့ YouTube ခေါင်းဆောင်လည်းတက်မတော်ဟာဒီမိုကရေစီလမ်းကြောင်းကိုကနေ့ပြနေတာအမျိုးသားညီညွတ်ရှိဝင်တလုံးတွေပြောသွားနေတာအဲ့ဒီမှာမတော်ညီများကယူကြီးမြောက်ကြများမဲမဲလေးမှနားလည်မှုရောရလို့ရှိဒီမိုကရေစီလမ်းကြောင်းကိုတွားနေတယ်မှာမဲမဲလေးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲအကယ်၍နားများကြီးကတွဲသွားနိုင်လို့ရှိတော့နားများကြီးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲဆိုလိုတဲ့ဘောတော့ဒီလိုကဘာမှဒီလိုလည်းမဖြစ်ပါဘူးဒါဥပမာပြောတာပါအဲ့ဒါလည်းဒီလိုပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ဆိုင်ရှင်လေးကိုခွဲပြီးတော့မှချထားပြီးဒီကောင်းတဲ့လက္ခဏာတွေပုံညာအဲ့ခုနဆရာဒေါက်တာကျင်းစုကျွန်တော်ထောက်ခံပါတယ်အကျိုးရင်းကအဲ့ဒီဆိုင်ရှင်ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလုပ်လိုက်လို့နိုင်နိုင်နိုင်နိုင်လုပ်မယ်ဆိုလို့ရှိရင်တော့မစလဲမမြင်တကြုံတဲ့အောက်တော့ရောက်သွားမှာလေဟိုဒီကြီးကလည်းပြင်လာတော့တန့်ချင်လို့အားလုံးကျွန်တော်တို့ရတော့ကိုညံခေါ်ပါတယ်အမေရိကန်ဆုတော်မှဟိုအလေးကျွန်တော်တို့ရှင်ရက်လေးအဲ့ဒီလိုတုတ်ပြူမျိုးတွေသူ့ရဲ့အမြင်နဲ့တစ်ချက်လေးပါခင်ဗျာမြန်မာနိုင်ငံကိုပြစ်ထားလို့တော့တကြုံကျောင်းအောင်မနက်ဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြန်မာတကယ်အဲ့ကျောင်းဆက်လို့ပုံစံမျိုးတွေအမေရိကန်နိုင်ငံမှာတော်တော်များများရှိနေဆိုလို့ရှိရင်တော့ဆိုင်ရှင်လုံလားဟာမချမ်းနိုင်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာနော်အဲ့ဘာလို့ဖြစ်ဖြစ်ပေါ့လေကျွန်တော်တို
့ဟုတ်ကဲ့
ကျွန်တော်တို့ရဲ့လူမျိုးကောင်းတော်အမျိုးစုရဲ့တိုက်ချုပ်ကြီးကိုကြီးမအောင်နိုင်လို့ရေအမျိုးသားယူရရှိရေးကိုတလုံးသွင်းပြီးတော့ဒီမိုကရေစီလမ်းကြောင်းတွားနေတဲ့အချိန်မှာဒီမျိုးတွေကတော့ဒီဆိုင်ရှင်ဟာ မြန်မာစာသာတော့ရိုက်ချက်နိုင်လိမ့်မယ်ဆိုတော့ကျွန်တော်ထင်ပြ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ဟုတ်ကဲ့ကိုဇော်မင်းကိုဇင်မင်းအောင်အလှည့်ရောက်ပါပြီခင်ဗျ။ကိုဇင်မင်းအောင်ဝင်ရောက်ဆွေးနွေးပြပါခင်ဗျ။ဟု
တ်ကဲ့။နောက်နိုင်ငံတွေကလေဒီမိုကရေစီလမ်းကြောင်းကိုသူတို့ကပဲသူဟိုနောက်ပြန်လှည့်တော့အောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပါတယ်ခင်ဗျ။ဟုတ်ကဲ့။ဘလူကမှကျွန်တော်တို့မြန်မာနိုင်ငံကလေအဲ့လိုနောက်ပြန်လှည့်အောင်မလုပ်ဘူးသူတို့ကပဲလုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်မြင်ယူဆမိပါတယ်ခင်ဗျ။ဟုတ်ကဲ့။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဇင်မောင်ရေဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာဟိုခက်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျာဆိုတော့တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်အောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခန့်ကဏ္ဍတွေပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်အပေါ်လည်းပဲတစ်ချိန်တော့တော့အင်တိုင်းအားတဲ့ထောက်ခံပံ့ပိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးအရှင်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဖြစ်လာတာဒီအသွင်ကူးပြောင်းရေးအပေါ်ကိုဘလို့ဘလောက်ထိအောင်ရိုက်ခတ်မှုရှိမယ်လို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းကဒီရိုက်ခတ်မှုရှိမယ်ဆိုတာပြောဖို့ဖြတ်တင်နေလေရိုက်ခတ်မှုရှိတယ်ရိုက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအတုလက္ခဏာဆောင်တဲ့ရိုက်ခတ်မှုတွေရှိမယ်ဆိုတာတော့သာသိနေပေါ့ကျွန်တော်တို့ပြောနိုင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရောဘလို့ထင်ပါလဲခင်ဗျဒီပြီးခဲ့တဲ့နှစ်ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပဲဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေသခံမွတ်စလင်တွေကိုသူတို့ရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြုရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုပဲမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေထားခုနလိုမျိုးပေါ့လေ Rex Tillerson ကိုယ်တိုင်ဖုံးဆက်ပြီးတော့ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျာဒေါက်တာတစ်ဆိုင်
ဒုက္ခတွေဖြစ်နေတဲ့လူတွေကိစ္စကအန္တမဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုမဖြစ်တင်တာဖြစ်သွားခဲ့တယ်ဟိုကန့်ဆိုးမှုကြီးရတာကျွန်တော်တို့ဖြစ်ပြီးပြီအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျာအဲ့တော့တောင်းဆိုချက်တွေဟာတင့်တင့်လျောက်ပတ်တယ်မလျောက်ပတ်ဘူးဆိုတာကျွန်တော်တို့နိုင်ငံရဲ့ရှိဥပဒေအခြေခံဥပဒေနဲ့ဥပဒေတွေအရာနဲ့နိုင်ငံသားဖြစ်မှုတွေအရာကျွန်တော်တို့ဒီထက်ကြော်ပြီးတော့ပဲဇွားမှလုံးလို့မရပါဘူးဟိုတကယ်လို့အရင်အစိုးရဆိုလဲဒီလိုလောက်အောင်လုပ်မှာပေါ့နော်အဲ့တော့ဒါတွေနဲ့ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးနိုင်ငံတကာလည်းသူတို့တောင်းဆိုနေတဲ့သူတို့တို့ကိုတောင်းဆိုပြီးတော့အော်နေကြမှာပဲဖြစ်တယ်ခင်ဗျအဲ့တော့ဒီရခိုင်ဒေသအစီရင်ခံစာမှာပါသလိုရောနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြောသလိုရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိကိုအကြာကြီးဆွဲပြီးတော့အကြာကြီးလုပ်ရမယ့်ကိစ္စတွေအစီအစဉ်တွေလည်းအမြောက်များလုပ်ရမယ့်ကိစ္စဖြစ်တဲ့အတွက်နိုင်ငံတကာဘာပြောနေနေကျွန်တော်တို့အချိန်ယူပြီးတော့ဟိုဆောင်ရွက်သွားမယ့်ကိစ္စတစ်ခုပဲဟိုဖြစ်ပါတယ်အဲ့တော့ဒီနိုင်ငံတကာကအခုလိုဆန့်ကျင်လောက်တာတွေဟာဒီကအရေးတစ်ခုတည်းကိုဟာလာဟိုဇောင်းပေးဖြစ်ပြောနေကြတာကျွန်တော်တို့ကနိုင်ငံတစ်ခုလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲကိုသွားမှာဖြစ်တော့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံကအခုညီနဲ့ပူးပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားစရာရှိတယ်ဒါပေမဲ့လို့ဟိုဂျန်တဲ့အစိပ်ပိုင်းတွေမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ဟိုကိုအောင်မိုင်းရောဘယ်လိုထင်ပါလဲခင်ဗျအခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေထားနိုင်ငံတကာကဒီပြခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာမင်းပြောချင်ပါလဲ
အေးဗျာကျွန်တော်တကူတော့ဆွေးနွေးချင်တယ်အခုကအမေရိကန်ကလုံးမဲ့ဆန့်ကျင်ဆိုတော့ပဲအားလုံးကဥတည်ပြီးစဉ်းစားကြတာပေါ့အခုကကျွန်တော် European Union ကတင်းလာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးစုပ်ပြစ်ချက်တကူချရပါဗျာအဲလူဇင်ဘတ်ယူရိုပီယံနိုင်ငံသားရေးဝန်ကြီးကြီးဟောက်တိုဘာလ16ရက်နေ့အစည်းအဝေးအနေဆုံးဖြတ်တာမြန်မာတက်မလို့ကာဝေးဦးစီးချုပ်နဲ့တက်မလို့အကြီးအကဲတာဝန်ရှိသူတွေဖိတ်ကြားမှုတွေပြတ်တန်ထားမယ်လက်ရှိကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြန်လည်သုံးသပ်မယ်
ta european ma le di kaisa ri ya shi yin de do hla sa jin england lo u ji bi yo so wo jin na san jin kaisa ri ya san jin cha a ji ji yo de ko wa ku la chan lo jo de ti yan phoe mu kaisa ri de phit de lo chan lo nyin ma de
okay okay now so ni chou mi ko ma chan lo 15 second second 20 saw lo pyo pyo so lo democracy ye a tin ku pya mu lan chang o twa ni de myanmar nai ngai a ni ne paw le nai ngai da ga ne yin maw tan nai mu chu sa ni de ka ma di nai ngai da ga ye sa na na le mu yat chi aw saw yet pho a yi ya aw blaw yee chi ye lo the ma le kya ko wa sa pi lo pyo 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 wa
nai ngai da ga ne da le mu ya pu wa ma ma nai ngai twe ka tan yee chi ba le a la tu de nai ngai da ga ga le myanmar nai ngai ye te ke တကယ်ဒီစက်တနာတွေကိုချုပ်ငုံနားလဲဖို့ပဲအရေးကြီးပါတယ်အလို့မှမဟုတ်ဘူးဆိုရင်တော့အဲမြန်မာနိုင်ငံအတွက်ကပကာကြီးတဲ့ကောအကျိုးရှိရရလာပြီးထလာမှာမဟုတ်ဘူ
းဒေါက်တာတင်းဆွေပြောပါခင်ဗျာ
မှန်ပါတယ်ခင်ဗျာကျွန်တော်တို့ပုံရိပ်ကိုဟိုပိုကောင်းအောင်ကြိုးစားဖို့လိုပါတယ်အဲ့လိုတဲ့နေရာမှာဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိဆိုရတာမကတက်မတော်ခေါင်းဆောင်တွေကပါကြိုးစားမှသာလင်ကျွန်တော်တို့ပုံရိပ်ဒီကောင်းကောင်းပြန်ရမယ်ပုံရိပ်ကောင်းကောင်းပြန်ရမှသာလေဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်ပို့ပြီးတော့ထောက်ကူရလဲမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုအောင်မိုင်းကနောက်ဆုံးသုံးသက်ချက်လေးပြောပြပါခင်ဗျ
ရပိုင်ရခိုင်ဘက်ကဖြစ်ဖြစ်ဘင်္ဂါလီကိုလည်းဝင်းချာဘက်ကဖြစ်ဖြစ်တက်ပနာမှာဖြစ်ဖြစ်အောင်ဖြစ်နေတဲ့ဆုတ်တွေကိုအတိအကျပြန်လဲသုံးသက်တယ်အဲ့ဒါဒီဖြတ်တော့မှဖြစ်မယ်မြန်မာနိုင်ငံတည်းမှာအဲ့ငွေမဲတုပ်ကြီးတွေဖြင့်ခုထိုက်ပြီးတက်ပနာရှာနေတယ်အဲ့ပုံကိုယ်တွေလည်းတက်ပနာကန်ကြဲလို့
okay 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 ကိုမိုင်းကျွန်တော်တို့ဒီအစီအစဉ်ကတော့အချိန်ပြည့်သွားပြီဖြစ်တဲ့အတွက်ဒီလောက်ပါပဲခင်ဗျာဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့သူအားလုံးကိုကျေးဇူးတူတင်ပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီဆက်အစီအစဉ်အစားဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း2နာရီထိတစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြမဒီမိုကရေစီရေးဆွေးနွေးကမြမပြည်ကပေးစာဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါလေရှင်အခုတနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမရှင
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာကားဘုံပောက်ကွဲမှုနှစ်ခုကြောင့်ဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်ထောင်စုဝန်ကြီးပါဝင်အနည်းဆုံးလူ20သေဆုံးခဲ့ရပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအဲ့ဒီမှာဘုံပောက်ကွဲမှုကြီးဖြစ်ပွားခဲ့ပြီးလူပေါင်း350ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်အခုပောက်ကွဲမှုကြောင့်ဒဏ်ရာသူက40ကျော်ပါတယ်ပထမပောက်ကွဲမှုဟာနာမည်ကျော် NASA Hubble 2 Hotel မှာဖြစ်ပွားခဲ့တာပါဒုတိယကားဘုံပောက်ကွဲမှုကတော့အရင်လွှတ်တော်အဆောက်အဦနားမှာဖြစ်ပွားခဲ့ပြီးသေဆုံးပျက်စီးမှုဘယ်လောက်ရှိတယ်ဆိုတာအခုထိမသိရသေးပါဘူးမောင်နှောခရိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရွန်ဂျာဒုက္ခသည်အများစုနေထိုင်ရာဒေသတွေမှာရှိတဲ့စပါးကင်းတွေကိုမြန်မာစိုးရတာဝန်ရှိသူတွေကစတင်ရိတ်သိမ်းနေပါပြီ။စနေနေ့မှာမောင်နှောခရိုင်မှာရှိတဲ့စပါးစိုက်ပျိုးဧက9,100ကိုအစိုးရကစတင်ရိတ်သိမ်းတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပစာဒေသမှာရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေကြားမှာသားဖွာနှုံထိမ့်ချုပ်ရေးအစီအစဉ်တစ်ခုကိုလုပ်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ရှိသူတွေကစီစဉ်နေတယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပါတယ်။ကောက်ဆက်စ်ဘဇားဒေတာကဒုက္ခသည်စခန်းထဲမှာရောက်နေတဲ့ဒုက္ခသည်မိသားစုတွေကတချို့မှာကလေး19ယောက်ထိရှိတာပြီးဇနီးတစ်ယောက်ထည့်ပိုရှိတာကြောင့်မိသားစုစီမံကိန်းဌာနအကြီးအကဲကသားဖွာနှုံထိမ့်ချုပ်ရမယ်ဆိုတဲ့အသည့်ရိုဟင်ဂျာကျေးကျန်းမာမရှိတဲ့လောက်ဖြစ်နေတာမျိုးအခုလိုလှုပ်ဆောင်တာလို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားရတာနဲ့ပျက်စီးနေတဲ့မာရာဝင်မြို့ပြန်လည်ထူထောင်ရေးလုပ်နေချိန်မှာပဲမပေါက်ကွဲသေးတဲ့ဘုံနဲ့ IED ဖောက်ခွဲရေးပစ္စည်းပေါင်း 2,000 ကျော်ကိုအစိုးရတပ်သားတွေကသိမ်းဆည်းရမိပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားမြို့ပါရှင်။Thank you.
This program has come to you from the Voice of America, Washington.